Bangladesh နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းရှိရာဒေသကိုတည်တည်င်းပတ်အစောပိုင်းမှာမှုတ်တုံရသည့်မိုးတိုင်းဝင်လာရနိုင်တဲ့ဆိုတဲ့ခံမှန်းချက်တွေနဲ့အတူခဏနီခဏနဲ့ဆောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်အင်အားတွေပို့ပြီးတော့ခိုင်ခံလာစေရေးအတွက်အကူအညီပေးရဖွဲ့စည်းတွေကအမြန်ဆောင်ရွက်နေပါတယ်။ဂျနီဗာကနေ VOA သတင်းထောက် Lisa Sling ရဲ့သတင်းလွှာကိုမှတ်သိထိုက်ကပြောပြပေးမှာပါရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တို့ကကော့ဆက်ပစားကဖြစ်တယ်လို့ဆောက်ထားတဲ့စခန်းတွေမှာအပြည့်အကျပ်နေနေကြရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနောက်အဲ့ဒီဒေသမှာနေထိုင်ကြသူတွေအတွက်တော့မကြခင်ကြောက်ရောက်တော့မဲ့မုတ်တုံရသည်မှာရေကြီးမြေပြိုမှုဒဏ်တွေခံရနိုင်တဲ့ချင်းချောက်မှုတွေရှိနေတာပါ။မုတ်တုံရာသီတွင်ဆိုင်ကလုန်းမုန်တိုင်းတန်းမိုးသည်ထံမှုဓာတ်တွေကြောင့်ရေစည်းတဲ့မျောပါမသွားစေရေးဒုက္ခသည်တွေနေထိုင်တဲ့တဲအိမ်တွေစခန်းတွေကိုပို့ပြီးတော့ခိုင်ခန့်လာအောင်ရွှေပြောင်းအခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့ IOM အပါအဝင်အကူအညီပေးရေးအဖွဲ့အစည်းတွေကအရှိန်အဟုန်နဲ့ဆောင်ရွက်နေကြတာပါဒုက္ခသည်တွေခိုလုံရာစခန်းတွေကပြဿနာပေါင်းစုံနဲ့အခြေအနေမှာရှိနေတယ်လို့ IOM ရဲ့ပြောခွင့်ရကျိုးမေလ်မန်က VOA ကိုပြောပါတယ်မိုးမရွာဘူးဆိုရင်တောင်မှဘေးဒဏ်မခံနိုင်တဲ့ဝင်းကျင်မျိုးမှာနေထိုင်ကြသူအများအပြားအတွက်ဘေးသင့်တဲ့အခြေအနေမျိုးဖြစ်တယ်လို့လည်းသူကပြောပါတယ
် Can imagine what we're expecting when hillsides can fall people can go unreachable because there are no roads
ကျွန်တော်တို့တွေးထားတာကတော့တောင်တွေပြိုကျခဲ့ရင်လူတွေစီကိုဘလို့မှမရောက်နိုင်တော့ပါဘူးတံတားတွေလည်းပြိုသွားမှဖြစ်ပြီးတော့လမ်းတွေလည်းရှိတော့မှာမဟုတ်ပါဘူးဒါကြောင့်မို့ကျွန်တော်တို့ဘက်ကလုံနေတာကတော့ပြင်ဆင်ထားဖို့ပါပဲ။နိုင်ငံတကာအတိုင်းဝန်းကိုရှင်းရှင်းလင်းလင်းပြောလိုတာက IOM တခုတည်းတည်းမှာဟုတ်ပါဘူး။အားလုံးတို့ကလူသက်တမ်းလောက်အပေါ်မှာတယောက်နိုင်ငံကြီးတွေရှိတာတွေကိုကာဝယ်နိုင်ဖို့အတွက်ပြင်ဆင်နေကြတာပါ
။ IOM အနေနဲ့တော့မုတ်တုံရာသီမှာရာသီဥတုတံပိုပြီးခံနိုင်ရရှိစေဖို့တံတားတွေလမ်းတွေဖောက်လုပ်ပေးတာမျိုးရေစည်းရေလာကောင်းစေဖို့တောင်ဆောင်တွေပြိုမချရေးတို့ကိုကာကွယ်ပေးတာမျိုးတွေလိုအဓိကထားဆောင်ရွက်နေပါတယ်။ကော့ဆက်ပစားတောင်ပိုင်းမြို့နယ်ကွယ်တစ်ခုဖြစ်တဲ့ Technet ကဒုက္ခသည်စခန်းတွေကိုအဆင့်မြင့်တင်ဆောက်လုပ်ရေးကို IOM နဲ့မိတ်ဖက်တွေကအရှိန်အဟုန်နဲ့ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။လူပေါင်း 8,000 လောက်နေထိုင်နေတဲ့တဲအိမ်ပေါင်း 10,000 ခွဲလောက်ဟာအန္တရာယ်ရှိတဲ့အနေအထားရှိပြီးအရေးပေါ်ပြုပြင်ဖို့လိုအပ်နေတယ်လို့လည်းထပ်လောင်းပြောဆိုသွားပါတယ်ရှင်။